Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းပါတော်သားရှင်များရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ဒီစီကနေ VOA မြန်မာပိုင်းအစီအစဉ်ရ2019ခုနှစ်အောက်တိုဘာလ16ရက်တနင်္လာနေ့ညနေခင်း6နာရီခွဲကနေ9နာရီအစီအစဉ်တွေကိုဒိုင်းတိုမီတာ7925ရုပ်ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီရှင်ကျွန်မနှင်္ဂလာပါဒီကနေ့အစီအစဉ်တွေတာဝန်ယူတင်ဆက်သွားမှာပ
ါမင်္ဂလာညနေခင်းပါရှင်ကျွန်မတင်ဒီထိုက်ပါအီရတ်နိုင်ငံကီရာကူးမြို့နီးကရေးပါတဲ့လေဆိပ်ကိုအီရတ်တပ်ဖွဲ့တွေပြန်သိမ်းလိုက်ပါပြီ။ရိုဟင်ဂျာတွေအရင်းနဲ့ဆက်နွယ်ပြီးမြန်မာတပ်မတော်ကာကွယ်ရေးဦးစီးချုပ်နဲ့စစ်တပ်အကြီးအကဲအရာရှိတွေကိုဥရောပတပ်မကအဖွဲ့ဝင်နိုင်ငံတွေကိုဖိတ်ခေါ်မှုဆိုင်းငံ့လိုက်ပြီးလက်ရှိကာကွယ်ရေးဆိုင်ရာပူးပေါင်းဆောင်ရွက်မှုတွေကိုလည်းပြန်လည်သုံးသပ်မယ်လို့ဥရောပကောင်စီကဒီကနေ့ဆုံးဖြတ်ချက်ချပါတယ်။ဒီလိုထိတ်တန့်ရောက်တဲ့တွင်တွေကိုကိုရန်နိုင်နဲ့အတူကြီးညာပါမယ်ရှင်
။ကောင်းပါပြီရှင်။နေပြည်တော်အပြည်ပြည်ဆိုင်ရာလိပ်စိတ်မှာမနေ့ကလက်နက်တချို့ဖမ်းဆီးရမိတဲ့ကိစ္စနဲ့ပတ်သက်ပြီးကြားဖို့ရှိတာကတော့
လည်းနဲ့တရားလေးကျွန်တော်နေတာမဟုတ်တော့ဆက်လက်မဟုတ်ကျွန်တော်အများကြီးညာအစီအစဉ်ရဲ့ပါတယ်ဆက်ဆံကြတော့ဘာကြောင့်မလို့ဒီလိုလက်ထဲမှာလည်းနဲ့ရောက်လာတာလဲပြောကြာရှင်ကြီးရောက်ရင်ဒါလည်းဖြစ်တယ်ခုလက်ရှိမှာလည်းဒီစီးပွားရေး
လူငယ်နဲ့လူမှုသဟဇာတာဖြစ်ရေးအဖွဲ့အမှုဆောင်ဒါရိုက်တာကိုသက်ဆွေဝင်ပါရှင်အပြည့်စုံတော့မကြခင်ကြားမှာပါကြာအပြင်ရခိုင်ပြည်နယ်မောင်နှောမြို့နယ်အတွင်းကမီးလောင်ခဲ့တဲ့တိုင်းရင်းသားခြေရွာ၃ရွာမှာလိန်အစ်စ်150နီးပါးကိုဒီရက်ပိုင်းမှာစပြီးဆောက်လုပ်နေတဲ့တွင်နိုင်ငံရခြားမှာစွန်စားရင်းနှီးမြှုပ်နှံနေကြတဲ့တရုတ်ကွန်မြူနတီကိုတရုတ်ကွန်မြူနတီပါတီခေါင်းဆောင်တွေကဒီနှစ်အတွင်းပို့ပြီးတော့နိုင်နေလာတဲ့အကြောင်းတွေကိုသတင်းတွေအပြည့်မှာကြားရဖို့ရှိပါတယ်။ခုအရင်ဆုံးတော့ဒီကနေ့ညနေခင်းနောက်ဆုံးအသတင်းတွေကိုမတ်တင်ကြီးထိုင်တဲ့ကိုရနိုင်တို့ကပြောပြပေးကြပါအောင်ရှင်
။အီရတ်နိုင်ငံကီယာကူးမြို့မြောက်ဘက်ကအရေးပါတဲ့လေဆိပ်တစ်ခုနဲ့တောင်ပိုင်းတစ်လျှောက်ကဒေသအများအပြားကိုအီရတ်အစိုးရတပ်ဖွဲ့တွေကသိမ်းယူပါတယ်။အငင်းပွားနယ်မြေတွေကိုကတ်လက်နက်ကင်တပ်တွေထံကပြန်လည်ထိ ंछ ုပ်ရေးအီရန်ဝန်ကြီးချုပ်ဟိုက်ဒါအယ်အဘဒီကပြောဆိုပြီးတဲ့နောက်မှာအခုလိုတင်တာပါ K1 လေးတပ်အခြေစိုက်စခန်းပြန်တင်တာပါအဝင်အောင်ပွဲတွေရလာပြီးတဲ့နောက်မှာတော့အသာစီးရာရေးဆက်လက်ဆောင်ရွက်မယ်လို့အီရန်စစ်တပ်ကဒီကနေ့မှပြောပါတယ်ကီယာကူးပြည်နယ်တွင်နေရာအများအပြားကိုအစိုးရတပ်တွေကညာရင်းချင်းပြန်လည်ထိ ंछ ုပ်နိုင်ခဲ့တယ်လို့နိုင်ငံမှာရုပ်တံကကြေညာပါတယ်ဒီပြောဆိုချက်ကိုကတ်တာဝန်ရှိသူတွေကတော့ညင်ပါတယ်။ဒါပေမဲ့လို့ကီယာကူးမြို့တဲကိုဝင်ရောက်ပြီးလေတပ်အခြေစိုက်စခန်းနဲ့ရေနံလောက်ကတွေကိုသိမ်းယူတယ်လို့ဆိုလိုတဲ့အဖက်ဖက်ကနေစစ်ဆင်တဲ့တိုက်ပွဲကြီးကိုအီရတ်လုံခြုံရေးတပ်တွေကပြည်သူစစ်တွေအကူအညီနဲ့တိုက်ခတ်ခဲ့တယ်လို့ကတ်တာဝန်ရှိသူတွေဘက်ကပြောပါတယ်။ကတ်လက်နက်ကိုင်ပါရှမာဂါတွေဒေသခံတွေနဲ့ပူးပေါင်းပြီးအီရတ်လုံခြုံရေးတပ်ဖွဲ့တွေမြို့တွင်းလုံခြုံရေးဆောင်ရွက်ဖို့ဝန်ကြီးချုပ်ဟိုက်ဒါအယ်အဘဒီရုံးကညွှန်ကြားခဲ့ပြီးတဲ့နောက်မှာအခုလိုထိတ်တိုက်တွေ့ခဲ့တာပါ။ကီယာကွတ်မြို့ကနေအစ္စလာမ်ရဲ့အစွန်းရောက် IS တို့ကိုမောင်းထုတ်ပြီးချိန်ကတည်းကကတ်လက်နက်ကင်တပ်တွေကမြို့ကိုထိန်းချုပ်ထားခဲ့တာဖြစ်ပါတယ်။ရေနံလောက်ကတည်းအပါအဝင်ထိန်းချုပ်ဧရိယာတဝိုက်ကိုဘယ်သူထိန်းချုပ်တင်တယ်လဲဆိုတဲ့အပေါ်မှာတော့ဗဟိုအစုရနဲ့မပြေမလည်ဖြစ်နေခဲ့တာကြားပါပြီ။ဒါပေမဲ့လည်းလွန်ခဲ့တဲ့သတင်းသုံးပတ်ကကတ်ဒစိမ့်တပိုင်း၉ပိုင်းအုပ်ချုပ်ခွင့်ရဒေသကခွဲထွက်ရေးလူမှုဆန္ဒခံယူပွဲမှာတခဲနဲ့ထောက်ခံမဲ့ရရှိပြီးနောက်မှာတော့တင်းမာမှုတွေထပ်ပြီးတော့တိုးလာခဲ့တာဖြစ်ပါတယ်ရှင်
။ဗင်ဇိုလာတိုက်ခံညမောင်းဖွဲ့ကတနင်္ဂနွေနေ့ကပြည်နယ်23ခုမှာချင်းပါတဲ့ပြည်နယ်အုပ်ချုပ်ရေးမှုရွေးကောက်ပွဲရလဒ်ကိုလက်မခံဘဲပယ်ချလိုက်ပြီးတော့တိုက်ခံကိုယ်စားလှယ်လောင်းနေအနေနဲ့ဒီကနေ့တလနေ့မှာလမ်းပေါ်ထွက်ဆန္ဒပြကြဖို့ကိုတောင်းဆိုလိုက်ပါတယ်။ဒီချိန်မှာကျွန်တော်တို့အနေနဲ့ဘာရလက်ကူမှအတိမပြုမှာမဟုတ်ပါဘူးကျွန်တော်တို့တိုင်းပြည်အတွင်းအလုံးကိုအရေးကြီးတဲ့အချိန်ကိုရင်ဆိုင်နေရပြီးတော့ရွေးကောက်ပွဲရလက်အလုံးကိုအလုံးပြန်ရေတွက်စစ်ဆေးဖို့အတိုက်ခံညမောင်းအဖွဲ့ရဲ့ရွေးကောက်ပွဲမဲဆွယ်စီယုံရေးဒါရိုက်တာဂျာရာဒိုဘလိုက်ကပြောလိုက်ပါတယ်ရွေးကောက်ပွဲအကျိုးရလက်တွေအရတော့အတိုက်ခံညမောင်းအဖွဲ့ MUD အနေနဲ့မဲဆန္ဒနဲ့ထပ်ဝက်ကျော်လောက်ကိုအနိုင်ရမယ်လို့ခန့်မှန်းထားတာဖြစ်ပါတယ်ဒါပေမဲ့တနင်္ဂနွေနေ့နောက်ပိုင်းကတော့အစိုးရလူလာတဲ့ရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌTBC လူစိနာကတမမတူရိုရဲ့အာနာယဆိုရှယ်လစ်ပါတီကပြည်내အုပ်ချုပ်ရေးမှုနေရာ18နေရာကိုအနိုင်ရပြီးတော့ MUD ညမောင်းဖွဲ့က9နေရာကိုအနိုင်ရတယ်ဆိုပြီးကြေညာခဲ့ပါတယ်တမမတူရိုကတော့ဒီအောင်ပွဲဟာ Jeffy Smo လို့ခေါ်တဲ့ Chavez အတွေ့ခေါ်အနိုင်ရလိုက်တာဆိုပြီးတော့ကြွေးကြော်သွားခဲ့ပါတယ် Chavez Smo ဆိုတာကတော့ကွယ်လွန်သွားပြီဖြစ်တဲ့ Venezuela တမဟောင်ဟူကို Chavez ရဲ့အယူဆကိုညှင်းညွတ်တာပါအတိုက်ခံတွေဘက်ကတော့သူတို့အနေနဲ့ဒီရလက်ပေါ်မှာအလွန်ပဲတန်ကြဖြစ်မိတယ်ဆိုပြီးတော့ပြောလိုက်ပါတယ်ခင်ဗျာ
ဩစတြေးလျနိုင်ငံမှာတော့ conservative နိုင်ငံသားရေးဝန်ကြီး Sebastian Kurz ကမနေ့တနင်္ဂနွေနေ့ပြုလုပ်တဲ့အထွေထွေရွေးကောက်ပွဲမှာအနိုင်ရခဲ့ပြီးနိုင်ငံရဲ့ဝန်ကြီးချုပ်တည်ဖြစ်လာတော့မှာပါ။ဒါဟာဆိုရင်နှစ်ပေါင်း60ကျော်ကြာသဘောထားအလေအလတ်နဲ့နိုင်ငံရေးအမြင်မျှတတဲ့အစိုးရပြီးအုပ်ချုပ်ခဲ့တဲ့ ဩစတြေးလျနိုင်ငံအနေနဲ့လက်ရဝါဒဘက်ကိုပြောင်းလဲသွားမယ်အနေအထားဖြစ်ပါတယ်အထွေထွေရွေးကောက်ပွဲရက်လက်အလုံးရေးတွက်ပြီးချိန်မှာစီဘက်စတင်ကတ်ရဲ့ပြည်သူပါတီကမရလ 31.400 ခန့်လုံးနဲ့ထိပ်ဆုံးမှရှိနေတယ်လို့ဩစတြေးလျပြည်ထရေးဝန်ကြီးကမနေ့တနင်္ဂနွေနေ့မှာပြောပါတယ်။လက်ရဆောင်လွမြောက်ရေးပါတီကမဲရလတ် 29.400 ခန့်လုံးနဲ့ဒုတိယနေရာလိုက်ပါတယ်။ပြည်သူပါတီနဲ့ညွန်ပေါင်းဖွဲ့ပြီးလက်ရှိအုပ်ချုပ်နေတဲ့ဩစတြေးလျဆိုရှယ်ဒီမိုကရက်တစ်ပါတီကမဲရလတ် 26.900 ခန့်လုံးရပါတယ်။မြို့တော်ဗီယက်နာမှာပြောခဲ့တဲ့အောင်ပွဲမိန့်ခွန်းမှာတော့စီဘက်စတင်ကတ်ကဒီကနေ့အောင်ပွဲခံကြပါအလုပ်တွေစမဲ့မနေ့ပြန်အတွက်လည်းအသင့်ဖြစ်ပါစေလို့ထောက်ခံသူတွေကိုပြောဆိုသွားပါတယ်အသက်32နှစ်အရွယ်စီဘက်စတင်ကတ်ကတော့ဥရောပမှာအသက်အငယ်ဆုံးကောင်းဆောင်ဖြစ်လာမှာပါထောက်ခံမဲ့ရက်လက်အရထိတ်ကရက်တည်နေတဲ့ပြည်သူပါတီနဲ့လွတ်မြောက်ရေးပါတီနှစ်ခုစလုံးကလူဝင်မှုကြီးကြပ်ရေးနောက်မွတ်စလင်တွေဝင်ရောက်လာမှုကဩစတြေးလျတို့ရဲ့ဒလိစရိုက်တွေအတွက်ချင်းချောက်မှုအဖြစ်ရှုမြင်ကြတဲ့ Conservative Australian ရဲ့စိုးရိမ်ချက်တွေကိုမဲဆွယ်စည်းရုံးခဲ့ကြတာဖြစ်ပါတယ်ရှင်
ကက်တလိုနီးယားဒေသအနေနဲ့စပိန်နိုင်ငံကနေခွဲထွက်မထွက်ဆိုတာနဲ့ပတ်သက်ပြီးတော့ကက်တလိုနီးယားခေါင်းဆောင်ကဒီနေ့မှာရှင်းရှင်းလင်းလင်းပြောဆိုခြင်းမရှိခဲ့ပဲသူ့အနေနဲ့ဒီကိစ္စနဲ့ပတ်သက်ပြီးတော့စပိန်ဆိုရနဲ့ထပ်ပြီးဆွေးနွေးခြင်းတယ်လို့ပြောလိုက်ပါတယ်ကက်တလိုနီးယားခေါင်းဆောင်ကာလ်စ်ပစ်မွန်အနေနဲ့ခွဲထွက်မယ်မထွက်ဘူးဆိုတာကိုပြည့်ပြည့်စုံစုံပြောဖို့အတွက်ဒီကနေ့တနင်္လာနေ့အထိစပိန်ဆိုရဘက်ကအချိန်ပေးထားတာဖြစ်ပါတယ်စပိန်သမ္မတမာရီယာနိုရာဂျာကြီးကိုပြေးပို့တဲ့သူ့ရဲ့စာထဲမှာတော့ခွဲထွက်ရေးသမားတွေကကက်တလိုနီးယားဒေသကိုစပိန်နိုင်ငံကနေခွဲထွက်ပြီးလွတ်လပ်ရေးကြီးညာသွားဖို့အတွက်လှုပ်ဆောင်မဲ့ခြေလှမ်းတွေကိုနှစ်လကြာဆိုင်းငံ့သွားခြင်းကြောင့်လာမယ့်နှစ်လအတွင်းကျွန်တော်တို့ရဲ့အဓိကရည်ရွယ်ချက်ကဆွေးနွေးညှိနှိုင်းသွားဖို့ဖြစ်တယ်လို့ပိတ်မန်ကပြောထားပါတယ်။ပြီးခဲ့တဲ့အောက်တိုဘာ1ရက်နေ့ကကျင်းပတဲ့လူမှုဆန္ဒခံယူပွဲပြီးတဲ့နောက်တပတ်အကြာမှာပြောကြားခဲ့တာမှာတော့တရားရုံးဆုံးဖြတ်ချက်ကဖွဲ့စည်းပုံအခြေခံဥပဒေနဲ့မညီဘူးလို့ပြောနေပေမဲ့လည်းသူ့အနေနဲ့ကက်တလိုနီးယားဒေသကိုလွတ်လပ်ရေးကြီးညာဖို့အတွက်ပြင်ဆင်ထားတယ်ဆိုပြီးတော့ပြောခဲ့ပါသေးတယ်။ဒါပေမဲ့လည်းသူ့အနေနဲ့ခွဲထွက်ရေးကိစ္စကိုတွန်းအားပေးဖို့ဆိုင်းငံ့လိုက်တာဟာစပိန်အစိုးရနဲ့ဆွေးနွေးညှိနှိုင်းဖို့အတွက်အချိန်ယူကျင်တာကြောင့်ဖြစ်တယ်ဆိုပြီးတော့ချက်ချင်းပဲပိတ်မန်ကပြောပါတယ်။တကယ်လို့ပိတ်မန်ဘက်ကခွဲထွက်ဖို့ကိစ္စကိုဆက်ပြီးတွန်းအားပေးမယ်ဆိုရင်စပိန်အစိုးရဘက်ကလည်းကက်တလိုနီးယားဒေသရဲ့ကိုယ်ပိုင်အုပ်ချုပ်권ကိုဖျက်သိမ်းပြီးတော့တရရဲ့အုပ်ချုပ်သွားဖို့အစဉ်သင့်မယ်လို့သမရရာဂျိုင်းကတော့ပြောပါတယ်။တင်လာနေကပိတ်မပေးပို့လိုက်တဲ့စာရပြီးတဲ့နောက်မှာတော့ကက်တလိုနီးယားဒေသအနေနဲ့ခွဲထွက်မယ်လို့မှတ်ယူထားကြောင်းစပိန်အစိုးရအာဏာပိုင်တွေဘက်ကအရေးမှပြောကြားလိုက်ပါတယ်ခင်ဗျာ
။ VOA အတန်ညနေပိုင်းမြန်မာဘာသာစစ်စစ်လေးကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ18 kHz 1683ညလိုက်ဒိုမီတာ19 kHz 15565လိုက်ဒိုမီတာ25 kHz 11965တို့ကနေထုတ်လင်းပေးနေပါတယ်ရှင
်ဗီယိုရင်မြန်မာပိုင်းစီစဉ်ရဲ့တနင်္လာနေ့ညနေခင်းမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကြီးညာနေပါတယ်ရခိုင်ပြည်နယ်တွင်အကြမ်းဖက်မှုတွေကနေဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးကြရတဲ့အများစုရိုဟင်ဂျာတွေဖြစ်တဲ့လူပေါင်း9သိန်းနီးပါးတို့ဘေးကင်းလုံခြုံမှုရှိရှိလူခုန်တိုက်ခါနဲ့အညီဌာနပြန်နိုင်ရေးကအရေးအကြီးဆုံးဖြစ်ပြီးရခိုင်ပြည်နယ်တွင်ဒေသအများအပြားမှာတားမြစ်ခံထားရတဲ့လူသားချင်းစာနာထောက်ထားမှုဆိုင်ရာအထောက်အကူတွေနဲ့မီဒီယာတွေဝင်ရောက်ခွင့်ပေးဖို့ဒီကနေ့ထုတ်ပြန်လိုက်တဲ့ဥရောပကောင်စီရဲ့မျက်မှောက်အရေးဆုံးဖြတ်ချက်ထဲမှာတောင်းဆိုထားပါတယ်အကြမ်းဖက်မှုအလုံးကိုဘက်ပေါင်းစုံကချက်ချင်းရက်ဖို့ဥရောပကောင်စီကတောင်းဆိုသလိုမြန်မာစစ်တပ်အနေနဲ့စစ်စင်ရေးတွေရက်ဖို့အရက်သားတွေကိုခွဲခြားဆက်ဆံမှုမရှိဘဲနိုင်ငံတကာလူ့အခွင့်အရေးပြဋ္ဌာန်းချက်တွေနဲ့အညီအသေးချာဆောင်ရွက်ဖို့လည်းတိုက်တွန်းပါတယ်။ရခိုင်ပြည်နယ်တွင်းမှာလုံခြုံရေးတပ်အင်အားအလုံးအကျွံသုံးဆွဲမှုကြောင့်ဥရောပတပ်မကနောက်တပ်မကအဖွဲ့ဝင်နိုင်ငံတွေကမြန်မာတပ်မတော်ကာကွယ်ရေးဦးစီးချုပ်နဲ့တပ်မတော်အကြီးတန်းတာဝန်ရှိသူတွေကိုဖိတ်ကြားမှုဆိုင်းငံ့ထားမှာဖြစ်တယ်လို့လက်ရှိကာကွယ်ရေးပူးပေါင်းဆောင်ရွက်မှုတွေကိုလည်းပြန်လည်သုံးသပ်မယ်လို့ပြောဆိုလိုက်ပါတယ်။ဒါပြင်လက်ရှိကျင့်သုံးနေတဲ့လက်နက်နဲ့စစ်သုံးပစ္စည်းရောင်းချမှုတားမြစ်မှုကိုလည်းဆက်လက်ထားရှိဖို့ဥရောပသမဂ္ဂကအတည်ပြုပါတယ်။အခြေအနေတွေတိုးတက်မှုမရှိရင်ဥရောပကောင်စီဘက်ကနောက်ထပ်အရေးယူမှုတွေဆက်လုပ်သွားဖို့ရှိတယ်လို့အခြေအနေတွေတိုးတက်လာခဲ့ရင်လည်းတုံ့ပြန်ဖို့အစဉ်နဲ့ရှိနေတယ်လို့ဥရောပကောင်စီကြေညာချက်မှာဖော်ပြပါတယ်။မြန်မာဒီမိုကရေစီအသွင်ကူးပြောင်းရေးငြိမ်းချမ်းရေးအမျိုးသားပြန်လည်ရင်ကြားစေရေးနဲ့လူမှုစီးပွားဖွံ့ဖြိုးရေးတို့ကိုဥရောပကောင်စီဘက်ကဆက်လက်ထောက်ပံ့သွားမှာဖြစ်တာကြောင့်မြန်မာအစိုးရဘက်ကရခိုင်အကြံပေးကော်မရှင်ရဲ့အကြံပြုချက်တွေကိုအပြည့်အဝအကောင့်ထဲဖွင့်နိုင်ရေးပံ့ပိုးဖို့အစဉ်နဲ့ရှိတယ်လို့လည်းကြေညာချက်မှာဖော်ပြပါရရှင်
ရခိုင်ပြည်နယ်မြောက်ပိုင်းကနေဘင်္ဂလားဒေ့ရှ်နိုင်ငံဘက်ခြမ်းကိုလူ၅၀လောက်တင်းဆောင်လာတဲ့ဆက်လက်ဇင်းနှမ်းမြစ်တွင်မှာတိမ်မောက်ခဲ့ရာကြောင့်ကလေးငယ်၄ယောက်ပါဝင်အနည်းဆုံး၅ယောက်ရင်းနှီးသေဆုံးပြီးတော့အများပြားပျောက်ဆုံးနေတယ်လို့ဘင်္ဂလားဒေ့ရှ်ရဲတပ်ဖွဲ့ကပြောလိုက်ပါတယ်။ကယ်ဆယ်ရေးဖွဲ့တွေကအမျိုးသမီးတဦးနဲ့ကလေးငယ်၄ဦးရဲ့ရုပ်အလောင်းတွေ
ပြစ်တိုတနတ်9လက်ကြီးမျိုးစုံ900နီးပါးလက်ဖြောက်တနတ်သမားသုံးမှန်ပြောင်းတလက်နောက်ဝိုင်းစင်တန်းပါစိတ်ကြွမှုရစီဝါဆက်နှစ်ပြားအိုက်မှုရစီဝါတက်တတမ9ဂရမ်ဖန်စီရမိတဲ့အကြောင်းမြန်မာနိုင်ငံရဲ့တပ်ဖွဲ့ကတင်ထုတ်ပြန်ထားပါတယ်သူနဲ့တူဖန်စီရမိသူနှုတ်ထံကနေလဲပြစ်တိုတနတ်နှစ်လက်နဲ့ကြီးတွေ300ရမိတာကြောင့် စုစုပေါင်းတနက်9လက်ကြီးမျိုးစုံ900နီးပါးတင်းစီရမိတာဖြစ်ပါတယ်။သမရဦးသိန်းစင်လက်ထက်ကအက္ကစားဝန်ကြီးဦးတင်ဆန်းရဲ့တားဖြစ်သူ ACE လုပ်ငန်းစုရဲ့အကြီးအကဲဖြစ်တဲ့ဦးဖြိုးကိုကိုတင်ဆန်းကိုနေပြည်တော် ELA နယ်မြေရဲစခန်းမှာမူရစီဝါနဲ့စိတ်ကိုပြောင်းလဲစေသောစေဝါများဆန်ရာပုံမှန်နဲ့အမှုဖွင့်ထားတဲ့အကြောင်းပြည်ထရေးဝန်ကြီးဌာနကတင်ထုတ်ပါတယ်။ဒီကနေ့မှာတော့ရန်ကုန်မြို့က
ตอนนี้ลานิญญาณิกินไทยตันยอดตระหนกมาตินีไทยในกุยันไนโนกับเปียวเปียไปเคราวาคุโรตินสามาริโกสไตตินเปียตัวบ้าเมย์จะขันปีเนียมยาวไปอาจารย์เพื่อตะเกะขันยาเรติดารีเปียเลเนียชาทายเนี่ยเปียเลทุดองยิ่งลงอันซีซินยาเมาโนมิโอเนตุงอ่ะมีหลังจวงเฮเรตันยันตาเจียวตงยามาในอันติเนียอาเซนีบาลากูที่ไปมาสัตินสารุนิบิพิปารีแล้วล้อเสมาโรสิตุยเนี่ยเมาโนมิโอเต็งช่างลาดุยตัวเมียฮะอาเชนีตินยิ่งลาบิพิตาจาวเนียเปียเนียจาบิพิปารีที่ตระหนกเราไปอยู่เ
ခံရတာနှစ်လနီးပါးကြာမြင့်လာချိန်မှာတော့အခြေအနေဟာပြန်လဲတည်ငြိမ်လာသလိုထွက်ပြေးတိမ်းရှောင်သွားတဲ့ဒေသခံတိုင်းရင်းသားတွေလည်းနေရခြင်းကိုပြန်လာနေကြတာတွေရှိနေပါတယ်အစိုးရကလည်းအကြမ်းဖက်တိုက်ခိုက်ခံရလို့ပျက်စီးသွားတဲ့ကြေးရွာတွေကိုပြန်လည်တည်ဆောက်တာတွေစတင်ဆောင်ရွက်နေကြောင်းရခိုင်ပြည်နယ်အစိုးရအဖွဲ့အတွင်းရင်းမှုဦးတင်မောင်ဆွေကပြောပါတယ
်ဆိုးနေရာတန်းတော်ရင်မှာပြရမနောပြမှာပြရနောက်ကဒီခုံတိုင်းမှာဒီကခုံလုံးနောက်ကခူရမှာပြရနတ်တလာရဲ့ပုံစံတိုင်းပေါ့တစ်သက်တိုက်ပါကွန်ကရစ်ကတုံမိုးပေါ့နော်ကွန်ကရစ်ကတုံမိုးကွန်ကရစ်ရိုးကြတော့ဒီတုံးမှာတော့စာပြီးဆောက်တာလီလောက်တော့ရေတိုင်းတန်းကြီးရတယ်အဲဒီနေ့ဒီတိုင်းသားကြီးရတယ်အဲဥစားပြီးဆက်လို့ဒီပန်းတော်မြေကိုထောက်ရေးဝင်ခဏဆောက်တယ်ပန်းတော်မြေကခူရအောင်ခုံတိုင်းကလို့ရှိရင
Pio Bade. Mondo Mune Grima, Panshime, Savasai Eka, Kunadonjo Gule, She Dinchwe Le Zedwe, Dombi, She Dimbo, Season Tajang Pio Bade.
ကျွန်တော်တောင်းကြမှာအဲ့တော့ဟိုတိုင်းရှင်ရေးရခွင့်တဲ့လူမျိုးလူရအရှိရခါကျတော့ပြုစားလေးကိုလူရဒီစမှုလေယာဉ်နဲ့သက်ဆိုင်ကြိုးရေးပါဝင်တဲ့အဖွဲ့ကြီးဖွဲ့ပြီးတော့ကျွန်တော်ကဆောင်ရွက်ရမှာဖြစ်ပါတယ်။ဒါလည်းမတူလေဒီကွန်မိုင်းဟာဘယ်ဆန်နဲ့ဆက်လေးစီအဲ့ကျွန်တော်ကရောက်ရှိနေပြီဖြစ်ပါတယ်။ဒါတော့ဟိုကမ္ဘာပံကူကြီးနဲ့ခပ်ပံပေးရတဲ့ကွန်မိုင်းဟာဘယ်
ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့
ကျွန်တော်တို့ကတပ်နာပြည်နယ်ကပေါ့အခုကကျန်တာကဝန်ရနေရာကျော်ဆိုတော့ကတုံးစုတစ်ချက်လောက်ကျန်နေတာပေါ့
အခုကဟိုစစ်တပ်ဖက်ကိုတော့တောင်းနေတဲ့လူတွေလည်းတော်တော်များများတော့ပြန်လာနေကြပြီပေါ့စစ်တွေမျိုးကနေရာပြန်တဲ့အခြေအနေကိုအနောက်တကားကူညီစောင့်ရှောက်ရေးအဖွဲ့ကဥအောင်ထေးကအခုလိုပြောပါတယ်
ပြန်တော့တာတော့အများကြီးပြန်တော့ကြပြီတော့ဒီရခိုင်လူမျိုးပါဝင်တိုင်းအမျိုးလူတွေကတော့အများကြီးပြန်တော့ကြပြီခက်ပိတ်ရတဲ့ကြောင့်လည်းတော်တော်များများရှိတယ်လည်းအခုလည်းရှိတာကဟင်းတို့ပုံကြောက်ရဲဟိုတရားဥပဒေအရသာက
ဟိန္ဒူဘာသာဝင်တွေဟာအကျန်းဖက်ဖြစ်စင်မှာလူတရာလောက်အသက်ခံခဲ့ရတာနဲ့သူတို့ဒေတာရဲ့လူကြုံရေးအခြေအနေကြောင့်မပြန်တာဖြစ်နိုင်ကြောင်းသုံးသပ်ပါတယ်။ နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါ်ဆန်းစုကြည်ကတော့ဒေလဆကူရဲ့နေ့မင်ကွန်းပြောကြားရာမှာရခိုင်ပြည်နယ်အရေးနဲ့ပတ်သက်ပြီးအဓိကအချက်၃ချက်ဆောင်ရွက်မှဖြစ်ကြောင်းပြောဆိုထားပါတယ်။ဒီအထဲမှာအချက်တစ်ခုဖြစ်တဲ့တဖက်နိုင်ငံရောက်ဒုက္ခသည်တွေပြန်လည်လက်ခံရေးကိုတော့ဒေလ၂၃ရက်နေ့ဘင်္ဂလားဒေ့ရှ်နိုင်ငံပြည်ထောင်စုဝန်ကြီးမြန်မာနိုင်ငံကိုရောက်ရှိပြီးနှစ်နို
ပြီးတင်ပြပါမယ်။ နေပြည်တော်အပြည်ပြည်ဆိုင်ရာလိမ့်စိတ်မှာမနေ့ကလက်နက်တချို့ဖမ်းဆီးရမိတဲ့ကိစ္စနဲ့ပတ်သက်ပြီးသတင်းထုတ်ပြန်ထားပြီးတော့ပြည်ထောင်စုဝန်ကြီးဌာနဖက်ကနောက်ဆက်တွဲစစ်ဆေးမှုတွေကလည်းဆက်တိုက်ဆိုသလိုလှုပ်ဆောင်နေပါတယ်။ဒီလိုလက်နက်တွေဖမ်းဆီးရမိတဲ့အပေါ်သတင်းစကားမျိုးစုံဖြစ်ပေါ်နေတဲ့အတွက်ပြည်သူအများစိုးရိမ်မှုတွေရှိနေသလိုဒီအပေါ်တုံ့သက်မှုအမြင့်အမျိုးမျိုးလည
ကောင်းတဲ့လက္ခဏာတော့မဟုတ်ဘူးပေါ့နော်။ဟုတ်ဆိုတော့သူကရေနှုန်းကဝင်ကြီးတယောက်ရဲ့တားဖြစ်တယ်။နိုင်ငံရေးပါတီတစ်ခုကနေပြီးတော့အမှတ်တိုးတိုးကိုယ်တော်ဖြစ်ဝင်ပြန်ခဲ့တဲ့သူတယောက်။နိုင်ငံရေးကျတော့တော့ကစီလူဖြစ်တယ်။အဲ့ဒီအရာတွေကတနာတွေလိုတွေ့တယ်။တော့လေးစိတ်ကနေပြီးတော့လေးစိတ်ကိုဖြတ်လို့ရှိရင်ကံဖတ်ရင်ဒါဒီအင်ဂျင်နီယာရဲ့မိမာပဲဆိုတာကိုမသိတာတော့အ ပါကြောင့်မလို့ဒီလိုဒီလိုရတဲ့မှာလည်းနေရောက်ရတာလေ။ပြီးတော့ဆရာကြီးဦးရောင်းရဲ့ကလည်းဖြစ်တယ်။အခုလက်ရှိမှာလည်းဒီစီးပွားရေးလုပ်ငန်းတွေလုပ်နေပြီးတော့လည်းဖြစ်တဲ့အခါကျတော့ပါကြောင့်မလို့ဒီလိုဖြစ်တယ်လေ။ဒီနေ့ကကြတော့ပါကြောင့်မလို့အဲ့လိုလိုကိုလည်းနေတယ်ဆိုတာကဘူးစီးပွားရေးနဲ့ပါလို့ရတာလေ။ဆိုတော့အစိုးရအနေနဲ့ဒီကနေ့ထင်ကြုံမှုပိုင်းကဘယ်လိုလုပ်နေလဲ။ဒ
เล่นนี่มีดีอ๋อแต่ที่นี่ถ้าลาเราจะน้องที่ได้ยี่ปากกาเนี่ยพี่เราพิจารณาเลยครับว่าตัวเราพี่วัดน่าเล่าสุดตอนนี้บ้านเนี่ยอะไรมีดีเยอะนะครับปีเดียร์ยี่มาแต่ที่ทุกอย่างมุ่งบอกกันจะมุ่งเนี่ยประเทศอันนี้นี่เลยสุดท้ายพอเลยเนี่ยพอทุกวันมาเรียร์เราอย่างนี้เลยฮัลโหลปรมาเล่นนี่มุ่งเนี่ยตอนนี้เนี่ยเสียสมุทรละนับพี่เราจะเรื่องอุ้ยเนี่ยโอ้ชูพามุ่งเนี่ยยี่สมุ่งเนี่ยชีกันละ
เนาะนับไปดูที่เล่นนี่ดูเบียร์นี่เวลาเลยนับไปดูงานนี้ชิ้นนี้ไปดูเลยตั้งแต่ไม่กูนี่อะไรไม่รู้เว้ยเอ้ยแต่เจ้าดูดีจ้าเรามาดูรถดูรถบอกตอนนี้อะไรพี่จ้าเรียกว่าดีเดียวในปีเดียวเลยใจเดนเนอร์โฮเทลเรกอมมูนิตี้มาเล่นนี่ดูเพื่อนสยามีเจ้าเราในปีเรามาตั้งงานลงพี่เอ๋สาวเล่นมาเยี่ยทุกเจ้าหนึ่งปีแค่หน้าจีบานี่เจ้าพี่ปีแต่ยังน่ากังวลที่ชูเล่ต่อยเอาในเจ้าพี่ลุงจงยี่ติงจะท้าเจ้าเล่พี่ปาร Rush Mekia. တနင်္ဂနွေပြည်ခတ်ရစေးစာချုပ်NCA လက်မှတ်ရေးထိုးခဲ့ကြတာနှစ်နှစ်မြောက်ခဲ့ပါပြီ။တနင်္ဂနွေပြည်ခတ်ရစေးစာချုပ်လို့ဆိုပေမဲ့ဒီစာချုပ်ထဲမှာ KIA ကချင်းလူမျိုးရေးတပ်UWSC ဝါပီပစ္စည်းရေးတပ်စရည်အင်အားကြီးတိုင်းသားလက်နက်ကင်တွေပါဝင်လက်မှတ်ရေးထိုးနိုင်ခြင်းမရှိသေးပါဘူး။အဆိုရနဲ့စစ်တပ်ဘက်ကတော့ NCA ဟာညီငယ်ရေးအတွက်ခုတည်းသောလမ်းပေါင်းလို့ရှုမိနေတဲ့သဘောမှာရှိပ ရှင်တွေ viewing မှာဝိုင်းကိုကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေချုပ်တင်ပြပို့ထားမယ်ဆိုရင်ဒဲလီလိုက်အစီအစဉ်ထုတ်လွှင့်တဲ့အချိန်မှာခေါ်ယူမှာဖြစ်ပါတယ်။ဒါမှမဟုတ်ကိုစွနေလူတဲ့မိ мян လူတဲ့အကြောင်းအရာတွေကိုစာနဲ့ဖြစ်စီအတန်ဖိုင်နဲ့ဖြစ်စီချုပ်တင်ပြပို့ထားလို့လည်းရပါတယ်။ viewing မှာဝိုင်းရဲ့ဖုန်းနံပါတ်က1-232-382-9994ဖြစ်ပြီးတော့အီးမေးလ်လိပ်စာက bamis@viewingnews.com ဖြစ်ပါတယ်။ပါဝင်စွနေမိ мян ကြမယ်တော်ရှင်တွေကိုကြိုဆိုပါရစေခင်ဗျ။
အင်္ဂါနေ့9နာရီတရိုက်လေးလိုင်းဆွေးနွေးခန့်အစီအစဉ်မှာပါဝင်ဆွေးနွေးကြဖို့ထပ်ပြီးတော့ဖိတ်ခေါ်ပါရရှင်။ PO မြန်မာပိုင်းကနေတင်လာနေညနေခင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်။အခုတော့နိုင်ငံတကာသတင်းဆောင်မဖက်ဆက်ရအောင်ပါ။နိုင်ငံရကြားမှာမရေမယာစွန်စားရင်းနှီးမြှုပ်နှံနေကြတဲ့တရုတ်ကုမ္ပဏီတွေကိုတရုတ်ကွန်မြူနစ်ပါတီကောင်ဆောင်တွေကဒီတစ်နှစ်အတွင်းပို့ပြီးတော့နိုင်နေလာတာတွေ့ရပြီးတရုတ်နိုင်ငံတွင်စီးပွားရေးနဲ့နိုင်ငံရေးမှာအကြီးမားဆုံးကြားပွဲစားလုပ်နေသူတွေအပေါ်ပုံမတင်းကျပ်တဲ့စောင့်ကြည့်မှုတွေလှုပ်လာနေတယ်လို့သုံးသပ်သူတွေကပြောပါတယ်။ဒီလထဲကျင်းပဖို့ရှိနေတဲ့ပါတီညီလာခံမှာတော့ပါတီရဲ့အလိုဆန္ဒအတိုင်းတရုတ်ကုမ္ပဏီတွေကိုအရင်ကထက်ပို့ပြီးထိန်းချုပ်ဖို့ဆွေးနွေးမဲ့သဘောရှိတယ်လို့ဆိုပါတယ်။တရုတ်နိုင်ငံဘီဂျင်းမြို့ကနေ Cyber Descupta ပေးပို့တဲ့သတင်းကိုတော့ကိုညာဝဲအောင်ကပြောပြထားပါတယ်ရှင
်။နောက်ဆုံးကျင်းပတဲ့2012ခုနှစ်18ကြိမ်မြောက်တရုတ်ကွန်မြူနစ်ပါတီညီလာခံနောက်ပိုင်းရှီကျင်းပင်ကလည်းပါတီတဲ့အာဏာပိုရလာတယ်လို့တရုတ်နိုင်ငံရဲ့အခမ်းအနားဌာနကလည်းကမ္ဘာနိုင်ငံရေးဇက်ခုမှာတိတိတသာထင်ရှားလာပါတယ်။တစ်ချိန်တည်းမှာပဲတရုတ်ရဲ့စီးပွားရေးဖွံ့ဖြိုးမှုနှုန်းနှေးကွေ့လာပြီးတရုတ်ရဲ့အရင်းအနှီးတွေလည်းနိုင်ငံသားကိုယိုစီးထွက်နေပါတယ်။အခုလာမယ့်19ကြိမ်မြောက်ပါတီညီလာခံကိုလူအတော်များများကအာရုံစိုက်နေပါတယ်။ငါးနှစ်တကြိမ်ခေါင်းဆောင်အပြောင်းလဲဖြစ်လေရှိတတ်တဲ့ပါတီညီလာခံမှာသမရရှိကတရုတ်နိုင်ငံရဲ့အာဏာအရှိဆုံးပုဂ္ဂိုလ်အဖြစ်ဘယ်လိုဆက်ထိန်းထားမလဲဆိုတာကိုစိတ်ဝင်စားနေကြတာပါ။ဒါအပြင်ဒီညီလာခံဟာလာမယ့်၅နှစ်အတွက်အစိုးရစီးပွားရေးမူဝါဒကိုရေးဆွဲဖို့လည်းဖြစ်ပါတယ်။အဓိကဆောင်ကြည့်ရမယ့်အချက်ကတော့တရုတ်နိုင်ငံမှာကျွဲဝချမ်းသာပြီးဩဇာအာဏာတက်လာနေတဲ့ပုဂ္ဂိကလုပ်ငန်းရှင်ကြီးတွေကိုပါတီကတင်းကျပ်ကင်တွယ်တော့မလားဆိုတာပဲဖြစ်ပါတယ်။ဗဏ္ဍာရေးယူဆမှုတွေပုံမှန်မဟုတ်တဲ့ငွေကြေးတွေကိုစောင့်ကြည့်ဖို့ပါတီကမူဝါဒချမှတ်ထားတဲ့အတိုင်းလွန်ခဲ့တဲ့6လတာကာလအတွင်းပင်လယ်ရာချားတရုတ်ကုမ္ပဏီကြီးတချို့ကိုစောင့်ကြည့်လာပါတယ်။ဒီလောက်ရက်ကစီးပွားရေးအတိုင်းဝိုင်းကြားစိုးရိမ်စိတ်ကိုတိုးလာစေတယ်လို့သုံးသပ်သူတွေကပြောပါတယ်။ပီကင်းစီးပွားရေးတက္ကသိုလ်ဗဏ္ဍာရေးနဲ့စီးပွားရေးဆိုင်ရာတွဲဘက်ပါမောက်ခရစ္စတိုဖာဗဲလ်ဒင်းသုံးသပ်တာကတော့
We've seen it made very clear that companies and peopleTheir primary duty is to serve the party. I think there's a huge contradiction because
community နဲ့လုပ်ငန်းရှင်တွေရဲ့အဓိကတာဝန်ဟာပါတီကိုထောက်ကူပြုဖို့ဖြစ်တယ်ဆိုတာကျွန်တော်တို့ဆင်းရဲလေးမြင်ရပါတယ်။ဒီနေရာမှာဆန့်ကျင်ဘက်ကြီးနှစ်ခုရှိနေပါတယ်။အများရဖို့လုပ်နေရင်လည်း community party ရဲ့အကျိုးကိုထမ်းဆောင်ဖို့မရနိုင်ပါဘူး။ဒါကတကယ်ဆန့်ကျင်ဘက်ကြီးနှစ်ခုပါ
။တစ်ချိန်တည်းမှာပဲစီးပွားရေးလုပ်ငန်းရှင်တွေအနေနဲ့မျိုးချစ်စိတ်တို့ချိုးချံချွေတာခြင်းတို့ဆိုတဲ့ community ဆန်တတ်မှတ်ချက်တွေနဲ့အညီလုပ်ငန်းကိုလေပတ်ရမှာလားဆိုတာကလည်းမေးခွန်းထုတ်เสียပါနိုင်ငံသားမှာယင်းနှမြုံနှံသူတွေအတွက်တရုတ်အစိုးရကတင်းကျပ်တဲ့စီမင်းသစ်တွေချမှတ်ထားပြီးအင်ချမ်မြေရောင်းဝယ်ရေးလိုဖြောပြေးရေးနဲ့အားကစားစီးပွားရေးလုပ်ငန်းလို စွန်းစားရတဲ့နယ်ပယ်မှာယင်းဤမြုံနံနဲ့ကုမ္ပဏီတွေကိုအမိမဲစင်းတဲ့တတ်မှတ်ပွဲရှိလာပါတယ်။ပင်လယ်ရခြားယင်းဤမြုံနံမှုကိုမတားမြစ်ဘူးလို့အစိုးရကပြောနေပေမဲ့တိုင်းပြည်အတွက်ဂုဏ်သိက္ခာညှို့နှိုင်းစေတာမျိုးဖြစ်လာခဲ့ရင်အေးအေးယူခံရပွဲရှိနေတာပါ။ပါတီကအေးအေးယူလာခဲ့တော့ဘယ်သူကမှအကာအကွယ်ပေးနိုင်မှာမဟုတ်ဘူးလို့ကြွမ်းကျင်သူတွေကမြင်ပါတယ်။တရုတ်ကုမ္ပဏီတွေနိုင်ငံသားစည်းကွက်မှာတွားရောက်ယင်းဤမြုံနံကြဖို့ကွန်မြူနစ်ပါတီကရောတရုတ်အစိုးရကပါအားပေးနေတာပါ။ဒါမှလည်းကမ္ဘာအရေးအခင်းမှာတရုတ်နိုင်ငံကအဓိကကန္ဓာကပါနေတယ်ဆိုတာမျိုးကိုပြကြည့်မှုံရပါတယ်။ဒါပေမဲ့ပြီးခဲ့တဲ့နှစ်တည်းတရုတ်ရဲ့နိုင်ငံသားအရန်ငွေကြေးတွေကဒေါ်လာဘီလီယံရာပေါင်းများစွာလျော့နေလာတဲ့အတွက်ဒါဟာနိုင်ငံတော်လုံခြုံရေးကိုထိပါလာတာဆိုပြီးကွန်မြူနစ်ပါတီကစုံစမ်းစစ်ဆေးမှုတွေဆလုပ်ခဲ့တယ်လို့နိုင်ငံတကာမဟာဗျူဟာလေ့လာရေးဗဟိုကလက်ထောက်ဒါရိုက်တာစကော့ကန်နဒီကပြောပါတယ်။အစိုးရကနိုင်ငံရေးယူရချက်တွေအတိုင်းသွားနေချိန်မှာစီဝါရေးကုမ္ပဏီကြီးတွေနဲ့လည်းအမြဲထိတွေ့ရင်သူတို့ရဲ့စီဝါရေးခြေလှမ်းတွေကိုထိန်းချုပ်ဖို့စူးစမ်းလာတယ်လို့တရုတ်မူဝါဒရေးရာသုံးသပ်သူဒေးဗစ်ကယ်လီကပြောပါတယ်
။ We saw major political penalties being exacted on companies HNA
ပင်လယ်ရခြားမှာယင်းနှမြုံနံရဲ့တရုတ်ကုမ္ပဏီကြီးတချို့အပေါ်တည်ကျတဲ့နိုင်ငံရေးပြစ်ဒဏ်ခံမှုလုပ်နေတာကိုကျွန်တော်တို့တွေ့နေရပါတယ်။ HNA နဲ့ Dalian Wonder တို့စားတဲ့ company တွေဒီလိုအခြေအနေနဲ့ရင်ဆိုင်နေရပါတယ်
။အခုလာမဲ့ပါတီညီလာခံမှာ Communist Party ခေါင်းဆောင်တွေအချိန်အတော်ကြာကလေးကကတိပေးထားတဲ့အတိုင်းစီးပွားရေးဖွံ့ဖြိုးစေမဲ့ပြည်ပြင်ပြောင်းလဲမှုအတွက်လုပ်ငန်းစဉ်တချို့ကိုချမှတ်လိမ့်မယ်လို့နိုင်ငံရေးသုံးသပ်သူအများစုကြားခံမှန်းနေကြပါတယ်။ဒီလိုမှမဟုတ်ရင်တော့ပါတီအတွက်ထိခိုက်နိုင်မဲ့ဆုံးဖြတ်ချက်တွေချမိကောင်းချနိုင်ပွဲရှိပြီးပြည်ပြင်ပြောင်းလဲရေးအစီအစဉ်တွေလည်းကမောက်ကမဖြစ်သွားနိုင်တယ်လို့သုံးသပ်နေကြကြပါခင်ဗျာ
။ကိုညာဝင်းအောင်ပါရှင်။ကျမတို့ခုထုတ်လွှင့်ပေးနေတဲ့ VOA မြန်မာပိုင်းရညနေခင်းရေဒီယိုအစီအစဉ်ပြည်ပြချင်းမှာပဲ VOA ရုံမြင်သံကြားအစီအစဉ်ကိုညနေ9:00နာရီနဲ့9:00နာရီခွဲအထိတိုက်ရိုက်ထုတ်လွှင့်ပေးသွားအောင်ပါ။ Asia Set 7ဂျူရူကနေဖန်ယူကြည့်ရှုနိုင်ပါတယ်။ VOA ကနေ EDM အသုံးအင်္ဂလိပ်စာသင်ခန်းစာတွေကိုရေဒီယိုကနေနေ့စဉ်ပုံမှန်ထုတ်လွှင့်ပို့ချပေးနေသလိုဗီဒီယိုအစီအစဉ်အဖြစ်နဲ့လည်းအင်္ဂလိပ်စာလေ့လာနိုင်တဲ့သမနစ်စာအင်္ဂလိပ်စာနဲ့မကျေးမွေရဲ့အင်္ဂလိပ်စာအစီအစဉ်တွေကိုကြည့်ရှုလေ့လာနိုင်ပါတယ်။ခုတော့ကြန့်ရှိနေတဲ့အချိန်အတွင်းနောက်ဆုံးရသတင်းအကျဉ်းချုပ်ကိုမတင်ငင်ထိုက်ကပြောပြပေးပါဦ
း။အီရန်နိုင်ငံကီယာကူမြို့မြောက်ဘက်ကရေးပါတဲ့လေဆိပ်တစ်ခုနဲ့တောင်ပိုင်းတစ်လျှောက်ကဒေသအများအပြားကိုအီရတ်အစိုးရတပ်ဖွဲ့တွေကသိမ်းယူလိုက်ပါတယ်။အငင်းပွားနယ်မြေတွေကိုကတ်လက်နက်ကင်တပ်တွေထံကပြန်လည်ထိန်းချုပ်ရေးအီရတ်ဝန်ကြီးချုပ်ဟိုက်ဒါအယ်အဘဒီကပြောဆိုပြီးနောက်မှာအခုလိုသိမ်းလိုက်တာဖြစ်ပါတယ်။ရခိုင်ပြည်နယ်တွင်အကြမ်းဖက်မှုတွေကနေဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးကြရတဲ့အများစုရိုဟင်ဂျာတွေဖြစ်တဲ့လူပေါင်း9သိန်းနီးပါးတို့ဘေးကင်းလုံခြုံမှုရှိရှိလူခုန်တိုက်ခိုက်နဲ့အညီဌာနေပြန်နိုင်ရေးကအရေးကြီးဆုံးဖြစ်ပြီးရခိုင်ပြည်နယ်တွင်ဒေသအများအပြားမှာတားမြစ်ခံထားရတဲ့လူသားချင်းစာနာထောက်ထားမှုဆန်ရအထောက်အကူတွေနဲ့မီဒီယာတွေဝင်ရောက်ခွင့်ပေးဖို့ဒီကနေ့ထုတ်ပြန်လိုက်တဲ့ဥရောပကောင်စီရဲ့မြန်မာအရေးဆုံးဖြတ်ချက်ထဲမှာတောင်းဆိုထားပါတယ်အကြမ်းဖက်မှုအလုံးကိုဘက်ပေါင်းဆောင်ကချက်ချင်းရပ်ဖို့လဲဥရောပကောင်စီကတောင်းဆိုသလိုမြန်မာစစ်တပ်အနေနဲ့စစ်စင်ရေးတွေကိုရပ်ဖို့အရက်သားတွေကိုခွဲခြားဆက်ဆံမှုမရှိဘဲနိုင်ငံတကာလူ့ခွင့်ရေးဥပဒေပြဋ္ဌာန်းချက်တွေနဲ့အညီအသေးချာဆောင်ရွက်ဖို့လဲတိုက်တွန်းထားပါတယ်။ရခိုင်ပြည်နယ်တွင်းမှာလုံခြုံရေးတပ်အင်အားအလုံးကျုံသုံးဆက်မှုကြောင့်ဥရောပသမ္မဂနောက်သမ္မဂအဖွဲ့ဝင်နိုင်ငံတွေကမြန်မာတပ်မတော်ကာကွယ်ရေးဦးစီးချုပ်နဲ့တပ်မတော်အကြီးအကဲတာဝန်ရှိသူတွေကိုဖိတ်ကြားမှုကိုလဲဆိုင်းငံ့ထားမှာဖြစ်တယ်လို့ကြေညာချက်မှာဖော်ပြပါတယ်။မြန်မာအစိုးရအကစားဝန်ကြီးဟောင်းရဲ့တာစီးပွားရေးလုပ်ငန်းရှင်ဦးဖြိုးကိုကိုတင်ဆက်ထံကနေပစ္စတိုတနတ်တင်နဲ့ကြီးစံမျိုးစုံ900နီးပါးနောက်လက်ဖြောင့်တနတ်သမားသုံးမှန်ပြောင်းအပါအဝင်မူရည်စေဝါတွေကိုမြန်မာနိုင်ငံရဲတပ်ဖွဲ့ကတင်စီရမိထားပါတယ်ရှင်။
နောက်ဆုံးရသတင်းအကျဉ်းချုပ်ကိုမတင်ငယ်ခိုက်ကကြီးညာပေးခဲ့တာပါ။ဒီညနေအတွက်အစီအစဉ်ထုတ်လို့ရမှုကကိုအောင်ဖြစ်ပြီးစပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Linus Stringers ဖြစ်ပါတယ်။ VOA American အသံညပဲမြန်မာဘာသာအစီအစဉ်ကိုမြန်မာစံနှုန်းရှင်ည9:00နာရီ 10:00 လိုင်းဒိုမီတာ 24.25-51 တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးသွားအောင်ပါပါ။ဒေါက်တာရှင်များနဲ့တကွမြန်မာပြည်သူပြည်သားအပေါင်းကျန်းမာရှင်လမ်းပါစေရှင်။ VOA ကိုအားပေးနာဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ
This program has come to you from the Voice of America, Washington.